ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ထဲမှာမြေုပ်ရည်ကိုတုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်။မြို့ချဲ့လာရင်းနဲ့အတူလူရည်ကလည်းတိုးလာနေတာကြောင့်ရေရှည်အတွက်ရန်ကုန်မြို့ရဲ့မြေုပ်ရည်အခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေုပ်ရည်ဆိုင်ရာအကြံပေးဦးမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပါ
2014တကောင်စီတောက်တဲ့နေထားရရှိရင်ငါးတန်းကျော်ရှိနေ32မျိုးနဲ့စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတဝက်လောက်ကမြောက်ကြီးကိုပြီးခိုးပြီးတော့တောက်သုံးကြီးအတွက်ဒီဝယ်လာလုံးကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့ရဲမဟုတ်တဲ့မြို့ပြင်နဲ့တူးချက်မြို့တည်းမြို့နယ်တွေတော်တော်များများဟာမြောက်ကြီးကိုအားထားရတယ်စက်ရုံအလုပ်ရုံကြီးဆိုရင်ရန်နုံးကြီးမြောက်ကြီးကိုအားထားပြီးတော့တုံးကျွေးနေကြတယ်ပေါ့
ဆိုတော့ဒီမြောက်ကြီးကလုံလုံလောက်လောက်ကိုရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိကိုကျွန်တော်သိသလောက်တော့ဌာနဆိုင်ရာဒီတရားဝင်ဘယ်သူမှတွေ့ချက်မထားဘူးညကျွန်တော်အတိအချပြောရသေးတယ်ကျွန်တော်ကတော့ဝါသနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိရဲ့ဗျာမြောက်ကြီးကရန်ကုန်မြို့ကဘယ်တော့ကတည်းကစတုံးနေဆိုတော့ဗမာပြည်ပြင်လက်ထက်1842ခုလောက်ကတည်းကတုံးနေเนาะအဲဒီမိကစတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လဲဆက်တုံးနေသူတို့ကဥပဒေဒီပါပြီးတန်းပြီးတော့ဇနီးတရားနဲ့ဒီဘလောက်ထွက်ရင်ဘလောက်ထုတ်မယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရဲစီမင်းစည်းကမ်းတွေနဲ့ထုတ်တုံးလာတယ်ပေါ့လေအေးအဲ့လိုတုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းတွေနဲ့လိုင်စင်တွေနဲ့ယူပြီးတော့ထုတ်တုံးလာတာမရှိတော့ဘူးဗျဘာလို့လဲဆိုတော့အဲ့ဒီ British က1930ခုနှစ်မှာမြေဩကြီးဥပဒေပြဋ္ဌာန်းပြီးတော့တုံးဆွဲလာတဲ့ဟာအရေးခင်မတန်ခင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဦးဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူးမယ်ဆိုရင်သူရှိမှလိုင်စင်ဆောက်ပြီးတော့တူးဝင်ပြီးတုံးဆွဲဝင်ပြီးဘယ်လောက်ထွက်တယ်ဘယ်လောက်မှတ်တမ်းနေရှိသေးမြေသဘောကဘယ်လောက်ရှိသေးရေကလန်းဘယ်လောက်ထွက်တယ်ဘယ်လောက်ထုတ်မယ်အဲ့လိုတွေရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်းသာရွှေပြည်သာတကုံမျိုးတည်ပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မီအောက်ကြီးနေထားတာဘာဖြစ်လာလဲဆိုတော့လူကြီးများလာတဲ့နေများတူးတဲ့ရွေးဒီအတွက်ကြီးများလာတယ်မီအောက်ကြီးတူတော်မှုပမာဏဘလောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘာမှမတည်ကြတော့
ဆရာအဲ့တော့ဆရာသူတည်တနာလောက်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990လောက်ကကျွန်တော်မဟာရန်ကုန်ကို Water World Data Monitoring နဲ့ Research လေးတခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိရတယ်ဒီမှတ်တမ်းမှတ်ရာလေးပြပြဝါရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1990 95မတိုင်ခင်လောက်မှာမြောက်ရေးစိတ်နှုန်းကရေးစီးစိတ်နှုန်းကအတော်ကောင်းတယ်ဗျာ16.8လက်မတနည်းကိုမီအောက်သေးကိုမူးရည်ရည်စိတ်ဝင်နေတော့အဲ့လောက်ထိရှိခဲ့တယ်။အဲ့ဒါတွေကဘာလို့လို့ဆိုတော့မီအောက်ရည်ကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge area ဘယ်နေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတဝိုက်ကနေပြီးတော့မြောက်ဖက်ကိုထောက်ကျန်တော့ဘာလို့လောက်ထိအဲ့နေရာတွေကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမူးရည်ရည်စိတ်ဝင်နေနေရာတွေအများကြီးရှိရခဲ့တယ်အခုအဲ့ဒီနေရာဒီမှာမြို့တည်တူးချဲ့တယ်မြို့ပြရဝန်းကြီးဖွံ့ဖြိုးလာတဲ့အများစေယုံလုံလုံနေလူကြီးအင်းကြီးနေဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeological နဲ့စကားနဲ့ပြောရင်ဘာဖြစ်လာလဲဆိုတော့အဲ့ဒီနေရာကြီးက impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတယ်အဲ့တော့မြေကြီးတွေကိုမိုးရေစိတ်ဝင်တဲ့နှုန်းကနည်းရလာတယ်အဲ့ဒါနည်းလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995-20 2009နောက်ပိုင်းမှာ15ကျော်ကျော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခန့်မှန်းတယ်တနည်းကိုပေါ့ဒီတမ်းမြရေးစီရင်တော့ဒါမှမဟုတ်တွင်းရည်တွေကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရည် level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပါလို့ရှိရဆိုတိမှာမှတ်မိလိုက်မှာပါလေခုံးကြီးနာလေအဲအဲ့ဒီနာတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဟောဆောက်တဲ့တွင်းနေတွင်းကြီးကျွန်တော်ကနာ90-91မှာကျွန်တော်သူတည်နာနဲ့စစ်တန်းကောက်တုံးကအဲ့ဒီအတွင်းကြီးရဲ့ရည်ထွက်တည်းက3,000ရှိတယ်။မြောက်ကြီးလည်းဆိုရပြီး20ဝန်းကျင်မှာပဲရှိတယ်။အဲ့ဒီတွင်းကြီးနားမှာပဲပြီးခဲ့တဲ့2015ဝန်းကျင်တော့ကရည်တွင်းတူးတော့အဲ့ဒီမှာတွင်းကြီးရယ်12လမတူးတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ပေ40ဖြစ်သွားတယ်။ပေ20ကနေပေ40ဆိုတော့100%ကျသွားတာပေါ့ဗျာ။ ကျွန်တော်ရန်ကုန်မြို့မှာရေတွင်းနှုံးကောင်းတဲ့အလုံးလို့ကြီးမြင့်နိုင်လို့စမ်းကြောင်းလို့လည်းအဲ့လိုပဲကြာပြီးဆယ်ပြီးစံငါးပဲရှိတဲ့တွင်းနေရာအစိတ်သုံးဆယ်ဖြစ်သွားတယ်မြောက်ကြီးလည်းပဲကြာကုန်တယ်ဟုတ်ကဲ့ပါဆရာဒီမြောက်ကြီးလည်းမကြတဲ့တွင်းနေရောဆရာအဲ့တွင်ကရေငန်ဝင်လာတာဘုမာကျွန်တော်ဤမနိုင်အောက်တန်းမှာရေအနောက်ဘက်ချမ်းအလုံးအဲ့တွင်ကတွင်းနေစဉ်ရေလည်းပဲတော့မကြ ်မိုးကြီးကခုနရန်ကုန်မြို့ရဲ့မြောက်ဘက်ခြမ်းကပြန်တော်ပြောတဲ့နေရာတွေကအဆောက်အဦတွေနဲ့ပုံလွှမ်းတော့မြောက်ဤစင်တို့ရဝင်းကနေသွားတယ်အဲ့တော့ရန်ကုန်မြစ်ကြီးဒီတကြရှိတဲ့မြစ်ကြီးချောင်းနေနားမှာရှိတဲ့ရက်ွက်ကြီးကျွန်တော်တို့တကုံစိတ်ကန်းတို့အလုံးတို့မန်ကီပွိုင်းတို့ကြီးမင်းနိုင်တို့အဲ့ဒီနေရာတွေမှာပါဖြစ်လေရင်ငံတိုးတယ်ရွှေပြည်သားတို့ပါလို့ဆိုရင်အနောက်ဘက်ခြမ်းဆိုရင်ငံတွေတိုးတာပဲအဲ့လိုမျိုးဖြစ်လာတာဒါတက်ပြီးတခုပဲပေါ့လုံလောက်မှုအနေနဲ့နည်းလာပြီဆိုတော့အခုဒီရင်ငံတိုးဝင်တာတွေကြီးလေပဲကြတာတွေကအဖြစ်ပြီးနေ
အဲ့ဒါဆိုမြေအောက်ကြီးကိုဘယ်လောက်ထိရနေနိုင်ပါလဲဆရာ
ဒီမြေအောက်ကြီးတော့ထိုးထိုးတော့ရနေဦးမှာပဲကျွန်တော်ကမ်းမန်းတော့2030-50လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတုရတဲ့ပေါက်ပြန်လာတာနဲ့အမြဲမြေအောက်ကြီးတော့ရမယ်မရဘူးမဟုတ်ဘူးအည်သွေးကြသွားမယ်တောက်သွင်းလို့ရတဲ့အနေအထားမျိုးကြီးနည်းလာမယ်ဘာလို့မြေအောက်ကြီးရနိုင်လဲလို့ကျွန်တော်ပြောတယ်ဆိုတော့ရေကြိုးဝင်တဲ့ရဝင်းမရှိတော့ရေငန်းဝင်လာမြေအောက်ကြီးကရေကြိုးကရေငန်းပေါ်မှာတည်တယ်ဗျရေကြိုးရဲ့ density က1ရှိတယ်ရေငန်းရဲ့ density က 1.02 ပဲရှိတယ်အဲ့တော့ floating ဖြစ်တယ်အဲ့ဒီမှာမှရေကြိုးကရေတူးကပါပြီးတော့ရေငန်းကိုမပိနိုင်ဘူးဆိုရင်ရေငန်းအောက်ကဒီပေါက်ပြီးထွက်ပေါက်ဒီဂျူနီယာကိုရင်ငံမှာရောပြီးတော့အဲ့ဒီမှာကျွန်တော်ရက်ခေါ်ကြတော့တွင်းပြက်သွားပြီလို့ခေါ်တာပေါ့ဒီတွင်းကဒီတွင်းကရင်ဂျူရောဒီမကောင်းတော့ရင်ငံသွားပြီအဲ့လိုကြီးခေါ်က
ြရှမ်းဦးမြင့်သိန်းရဲ့ပြောကြခြင်းနဲ့ပဲသိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့